ီပြည်ပခါလေးဖြစ်ပွားနေစဉ်မြမတမတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအူတို့အကြမှာတော့မနေ့ကရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကြောက်တော်မြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့နှစ်ဖက်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်တိုက်ပွဲဖြစ်ပွားချိန်မှာဒေသခံတွေဟာဘေးလွရာကိုတိမ်းဆောင်နေရတယ်လို့ကျောင်းမီအရွယ်ကလေးငယ်တွေကလည်းစာမွေးဖြေဖို့အခက်တွေ့နေတယ်လို့ဒေသခံတွေကပြောပါတယ်ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားရာဒေသကိုတပ်မတော်နဲ့နေမြေကရဲတွေဘက်ကစစ်ဆေးမှုတွေလုပ်နေပါတယ်အပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောင်းနိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ဦးနယ်ကြောက်တော်မြို့နယ်အတွင်းမှာရခိုင်တပ်မတော်နဲ့မြမတပ်မတော်တို့အကြားမနေ့ကတနင်္ဂနွေနေ့ရက်ထဲမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ AA ကြံကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်မနေ့ကတော့တိုက်ပွဲဖြစ်တာကမနေ့ရောင်ဖြစ်တယ်ကနော်ဒီလက်စီရဲ့မနက်ရှင်းမှ20မိနစ်အချိန်မှာနော်ဒီရခိုင်ပြည်မြောက်ဦးမြို့နယ်ထဝကျင်ရွာရဲ့အရှိတ်မြေတမ5ကီလိုမီတာအကွာမှာအဲရန်ကုန်စစ်တေကာလမထဝကျင်ရွာနဲ့ပေါက်ကွင်ကျင်းရွာကြားမှာဒီဗမာစစ်တပ်ရဲ့ကားရှိစီးပါတဲ့အဲ့ဒီစစ်ရင်တန်းကိုကျွန်တော်တို့ဒီရခိုင်တပ်ဘက်ကအမိကြားဆွတ်ပေးခဲ့တာရှိနေတာ။ဖေဖော်ဝါရီလနေ့မှာပေါ့နော်လေးလမနာရီလောက်မှာနော်ဒီကြောက်ကုန်မြို့နယ်တောင်မွန်းတွားရွာရဲ့ထောင်ဖက်စစ်တပ်တမ5ကီလိုမီတာအကွာဝေးမှာနော်လေဒီကံကြမ်းမတော့တပ်ဖွဲ့တွေရှိတဲ့နေရာကိုအင်းအားနေရာလောက်ရှိတဲ့မြန်မာစစ်တပ်ရဲ့တပ်မနှင်းနဲ့လောက်ခံတော့တိုင်းရင်းပြင်းကနေပြီးတော့ဝင်ရောက်လာတဲ့တပ်ကြောင့်မို့လို့နော်ခီကိုတိုက်ခိုက်ဖြစ်ခဲ့တယ်ကြာတိုက်ပွဲမှာတော့မြန်မာစစ်တပ်ဖက်ကနေပြီးတော့ဒါအကြအဆုံးအဖြစ်ကညားတယ်အဲ့တော့ကျွန်တော်ကံကြမ်းတဲ့ဖက်ကလည်းတော့ဒီတိုင်းပြည်နဲ့လူမျိုးတွေအတွက်ပြည့်စုံရတယ
်မနေ့ကဖြစ်တဲ့တိုက်ပွဲကြောင့်ချောင်းတူကျေးရွာကအမျိုးသမီးနဲ့ကလေးတွေပါဝင်ရွာသားနေရာခန့်စစ်ကြီးတင်းဆောင်နေရတယ်လို့တင်းဆောင်သူတွေထဲမှာလက်ကတော့စာမျိုးပွဲဖြည့်ဆူရမယ်ကြောင်းသားတွေရှိနေတယ်လို့ချောင်းတူရွာသားတို့ကပြောပါတယ
်ဒီခမင်းတို့မမလေးတင်းဆောင်ရတာမျှတော်တယ်ဗျဒီရိုးတရိုးကိုပြန်မပုံကြီးကြောင်းပါလေအဲ့မှာကြောင်းသားတွေလည်းပါတယ်ဗျဒီအလေတန်းတို့စာမျိုးပွဲမပြီးသေးဘူးလေဒီကလေးတွေကလည်းအကုန်လုံးတုံမရှိတော့ဘူးဆောင်နေတဲ့သူတွေရှိတယ်အဲ့တော့သမဘွဲရှိဖို့ဆန်းနေတယ်လို့အဲ့လိုတို့ရှိနေမယ်ခဏကဥဆုံးရင်မူကလာပြီးတော့သုံးပြီးရလာတယ်လို့ပြောတယ်
ကျောက်တော်မြို့နယ်တောင်မင်းကလေးရွာနဲ့ချောင်းတူရွာကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ချောင်းတူကျေးရွာဘက်ကိုတင်မတ်မှာတပ်မတော်နဲ့နေမြေခံရဲတပ်ဖွဲ့တွေကနေစိန်တက်စင်ဝင်ရောက်စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းအဆိုပါဒေသခံကပြောပါတယ်
။တန်ကပြည်ချင်းတခါကတခါမှုရဲ့ရဲတပ်အစုရဲ့သူကအင်ဖောင်စုတွေကိုစစ်ဆေးရတယ်ပါလို့လုပ်တယ်။သူကဘယ်လောက်ပါလဲဒီလိုရွာတွေတော့အယောက်30လောက်တော့ရှိနေရွာပြင်မှာလည်းရှိရကြ
မြောက်ဦးနယ်ကျောက်တော်မြို့နယ်အတွင်းမှာရခိုင်တပ်မတော်နဲ့မြမတ်တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေမှုဖြစ်စဉ်မှာတော့နောက်ထပ်သိခိုင်းမှုရှိတယ်လို့ AA ဘက်ကပြောဆိုနေတယ်လို့ VOA နေနဲ့တိကျသိမှုပြုနိုင်သေးပါဘူးမနေ့ကကြောက်တော်မြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်လို့သမ္မတတော်တရင်မှန်ပြန်ကြားရေးအဖွဲ့တွဲဖက်တွင်မှုဘုံမှုကျုပ်စုံမင်းထွန်းကအခုလိုပြောပါတယ
်မနေ့လုံကတော့ကြောက်တော်မြို့မှာတိုက်ပွဲဆက်ချမှုရှိတယ်လို့ဒီကဆယ်ရက်နေကျွန်တော်မနေ့ကိုလိုက်တော့မှတော့ဒီကြောက်တော်မြို့မှာအိုင်းဘုံလုံးအဖြစ်ရပါသိခိုင်းတဲ့ရမှုမျိုးရှိပါဦး
တိုက်ပွဲဖြစ်စဉ်အခြေအနေသိစိတ်သိရဖို့အနောက်ပိုင်းကစစ်ဌာနချုပ်ကသမတော်ပြောရေးစုခွေးရှိသူကိုဆက်သွယ်ပေးမယ်လဲဆက်သွယ်မရရှိခဲ့ပါဘူးမြမသမတော်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့ကြားဖေဖော်ဝါရီလ4ရက်နေ့ကချင်းမြင့်နယ်ပလဝမြို့နယ်သို့ပြည်ရွာနဲ့ရှိမသိန်းရွာကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်ပြည်နယ်ကြောက်ဖြူခရိုင်အမ်းမြို့နယ်ရှောက်ချုံရွာနီးမှာလဲမြမသမတော်စစ်ရင်တန်းကိုတိုက်ခိုက်ခဲ့တယ်လို့ AA ဘက်ကမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်2018လွန်ပါလကုန်ပိုင်းကနေ2019ဖေဖော်ဝါရီလအထိမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့တိုက်ပွဲတွေဆက်သွယ်ပွားနေစွဲဖြစ်ပြီးတော့ရခိုင်ပြည်နယ်ငါးမြို့နယ်နဲ့ချင်းပြည်နယ်ပလဝမြို့နယ်တွေဘက်မှာစစ်ပေးသိမ်းဆောင်နေရသူ9000ကျော်ရှိလာနေပြီးစစ်ပေးဆောင်ရွက်တဲ့နေထိုင်စားတောက်ရေးမှာခက်တွေ့နေတယ်လို့လည်းအကူအညီပေးရဖွဲ့တွေကပြောပါတယ်ဒီလိုတိုက်ပွဲဖြစ်စဉ်တွေတွင်ချင်းမြင့်နယ်ပလဝမြို့နယ်ဆစ်ဆောင်နေရာကျော်ဟာအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ကပါဆက်ပြေးသူတွေရှိနေတာကြောင့်သူတို့အတွက်ဆွေးရုံမိချောင်းဝင်လဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကပြီးခဲ့တဲ့တောက်ပြန်လေးမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်မြန်မာဆွေးရဖက်ကတော့တိုင်းတန်းနေရာလောက်ကို AA ဖွဲ့ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခေါ်ဆောင်သွားတဲ့လို့ရဟာအင်းကြီးချင်းနှစ်နိုင်ငံကြားနားလည်မှုထွဲမအောင်လှုပ်ဆောင်တာဖြစ်နိုင်တယ်လို့ပြီးခဲ့တဲ့တောက်ပြန်လေးကနိုင်ငံပိုင်သတင်းစာတွေထဲမှာဖော်ပြထားပါတယ်ခင်ဗျာ